မြန်မာနိုင်ငံကလွှတ်တော်တွေမှာစစ်တပ်ကိုယ်စားလှယ်တွေကိုခန့်အပ်ထားရမှာလာမယ့်2015ရွေးကောက်ပွဲနောက်ပိုင်းကျရင်တော့အမျိုးသမီးတွေကိုရွေးချယ်ခံထားဖို့မြန်မာကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံစဉ်မှာတိုက်တွန်းပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဟောင်းဂျီမီကာတာကပြောပါတယ်မြန်မာနိုင်ငံဟာစစ်အာဏာရှင်စနစ်အောက်မှာနှစ်ပေါင်း90လောက်နေခဲ့ရတဲ့ကာလတွေနဲ့နှိုင်းယှဉ်လိုက်ရင်တော့အခုအခါမှာပြုပြင်ပြောင်းလဲမှုတွေတိုးတက်မှုတွေရှိတယ်လို့ရန်ကုန်မြို့ Strand Hotel မှာ The Elders အဖွဲ့ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဟောင်းဂျီမီကာတာကပြောဆိုသွားတာပါအခမ်းအနားကိုကိုရင်သတင်းသွားယူခဲ့တဲ့ကိုဇော်ဝင်းလိုင်ကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံကို၃ရက်ကြာလာရောက်လည်ပတ်နေတဲ့ The Elders ကကမ္ဘာအထင်ကြီးပုဂ္ဂိုလ်များအဖွဲ့ဟာသူတို့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့စက်တင်ဘာလ26ရက်နေ့ကရန်ကုန်မြို့ Strand Hotel မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးသူတို့ခီးစဉ်အကြောင်းရှင်းပြခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီအရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာတိုးတက်မှုတိတိတသာရှိလာနေတယ်ဆိုပြီးအရင်စစ်အစိုးရလက်ထက်ကဖိနှိပ်ချုပ်ချယ်ခံခဲ့ရတဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးအဖွဲ့ဝင်3ဦးပါThe Elders အဖွဲ့ကိုဦးဆောင်လာသူအမေရိကန်သမ္မတဟောင်းဂျီမီကာတာကပြောပါတယ
် Well, when I speak about the progress being made, I'm really comparing the last 2.5 years under the administration of President Thein Sein.
တိုးတက်မှုလို့ကျွန်တော်ပြောတဲ့နေရာမှာလွန်ခဲ့တဲ့နှစ်နှစ်ခွဲကာလသမ္မတဦးသိန်းစိန်အစိုးရလက်ထက်ကအခြေအနေနဲ့လွန်ခဲ့တဲ့နှစ်ပေါင်း90လောက်တုန်းကစစ်အစိုးရအုပ်ချုပ်မှုအောက်မှာပြည်သူတွေနေထိုင်ခဲ့ရတဲ့အခြေအနေတွေကိုနှိုင်းယှဉ်ပြီးပြောတာဖြစ်ပါတယ်တဲ့ရင်လွတ်လပ်မှုလွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာစူဝေးပိုင်ခွင့်ဒေါ်ဆန်းစုကြည်နေအကျေချုပ်ကပြန်လည်လွတ်မြောက်လာပြီးလွတ်တော်ရွေးကောက်ပွဲဝင်ရောက်ရှင်ပြန်ခွင့်ရလာလွတ်တော်အတွင်းဖွဲ့စည်းပုံပြင်ဖို့ပြောဆိုဆွေးနွေးတာတွေအဲဒီကတဆင့်ဒီမိုကရေစီနဲ့ဆိုင်တဲ့အသွင်သဏ္ဍာန်တွေဆင့်ပွားလာတာအပြစ်ခတ်ရက်စဲဖို့အတွက်တွစ်ဆုံဆွေးနွေးတာတွေစသည်အားဖြင့်တဖြည်းဖြည်းချင်းဆင့်ကဲတိုးတက်ပြောင်းလဲလာတာတွေအပေါ်နိုင်ငံတကာအတိုင်းအဝန်းကအတိမတ်ပြုလေးထားပါတယ
်တစ်ဖက်မှာအဲ့ဒီလိုတိုးတက်မှုတွေရှိနေသလိုတခြားတစ်ဖက်မှာလည်းလှုပ်ဆောင်စရာတွေအများပြားကြံနေသေးတာကိုသမ္မတဟောင်းဂျီမီကာတာကထောက်ပြပြောဆိုခဲ့ပါတယ
်။ Myanmar still has a long way to go. I've mentioned one problem obviously with the treatment of the Muslim citizens.
မြန်မာနိုင်ငံအနေနဲ့လှုပ်ဆောင်စရာတွေအများကြီးကြံပါသေးတယ်။အဲ့ဒီထဲကပြဿနာတစ်ခုကိုပြောရမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာတွေရဲ့ပြဿနာပဲဖြစ်ပါတယ်။သူတို့နိုင်ငံသားဖြစ်ရေးမဖြစ်ရေးကိစ္စကိုလည်းကင်ထွေဖြေရှင်းဖို့လိုပါတယ်။နောက်အပြစ်ခတ်ရပ်ထားတဲ့အဖွဲ့တွေနဲ့နိုင်ငံရေးရဆွေးနွေးပွဲလုပ်ဖို့လိုပါတယ်ပြည်နယ်တွေမှာရှိကြတဲ့တိုင်းရင်းသားတစ်ဖွဲ့ချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေနဲ့ဗဟုအစိုးရကြားကွာခြားချက်တွေကိုလည်းမဖြေရှင်းနိုင်သေးပါဘူ
း The Elders အဖွဲ့အနေနဲ့မြန်မာအစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့စည်းကကိုယ်စားလှယ်တွေအပါအဝင်ဘာသာရေးခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့ပြီးဖြစ်တာကြောင့်သူတို့လိုနိုင်ငံတကာအတွေ့အကြုံရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့အစိုးရဘက်ကတာဝန်ရှိသူတွေကိုဘယ်လိုအကြံပြုချက်ပေးလိုပါသလဲလို့ VOA ကမေးတဲ့အခါမှာတော့
Main suggestion is to keep the progress going.opening up opportunities for every citizen to feel that they're equal to everyone else in this country
မြန်မာအစိုးရအနေနဲ့လက်ရှိလှုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုဆက်လုပ်ပါလို့ကျွန်တော်ကတော့အကြံပြုချင်တယ်တိုင်းပြည်တွင်းကလူတူးချင်းစီမှာဒန်းတူခွင့်ရေးရရှိလာအောင်ခွင့်လန်းတွေကိုဖွင့်ပေးပါမြန်မာနိုင်ငံကအမျိုးသမီးတွေကိုမျှတစွာဆက်ဆံတယ်လို့ကျွန်တော်မထင်ပါဘူးလွတ်တော်ထဲမှာဆိုရင်လည်းအမျိုးသမီးလွတ်တော်အမတ်အရေးအတွက်က900ရာခိုင်နှုန်းပဲရှိပါတယ်နော်ဝေးမှာဆိုလွတ်တော်အမတ်45ရာခိုင်နှုန်းကျော်ကအမျိုးသမီးတွေပါအဲ့ဒီချက်တွေကိုပြုပြင်ပြောင်းလဲဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တွေ့ခဲ့တဲ့အဖွဲ့အတိုင်းကိုအကြံပြုခဲ့ပါတယ်။ကာကွယ်ရေးဦးစီးချုပ်နဲ့တွေ့တော့ကလည်းစစ်သားလွတ်တော်အမတ်166ယောက်ကိုသူကရွေးချယ်ပေးရတော့2015ကျရင်စစ်တပ်အနေနဲ့အမျိုးသမီးတချို့ကိုရွေးချယ်ဖို့ကိုလည်းကျွန်တော်အကြံပြုခဲ့ပါတယ
်။ American သမ္မတဟောင်းဂျီမီကာတာဦးဆောင်တဲ့ The Elders အဖွဲ့ဟာသူတို့ရဲ့၃ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းအစိုးရဘက်ကသမ္မတဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနောက်88မျိုးဆက်ပွင့်လင်းလူအဖွဲ့စည်းခေါင်းဆောင်တူဖြစ်သူကိုမင်းကိုနိုင်အပါအဝင်တခြားအရာဖက်လူမှုအဖွဲ့စည်းကကိုယ်စားလှယ်တွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်အနေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံစဉ်ဆွေးနွေးဖြစ်ခဲ့တာနဲ့ပတ်သက်လို့တော
့ I think as far as the international observers my hope is and we express this to the election commission chairperson
2015ရွေးကောက်ပွဲကိုနိုင်ငံတကာကလေ့လာသူတွေလာပြီးလေ့လာခွင့်ပြုမယ်လို့ကျွန်တော်မျှော်လင့်ပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ဆုံတုန်းကလည်းကျွန်တော်တို့အဲ့ဒီအတိုင်းပဲပြောခဲ့ပါတယ်အဲ့ဒါကလည်းအစောပိုင်းကာလကလေးကခွင့်ပြုဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့မဲပေးခွင့်ရှိသူတွေမှတ်ပုံတင်တဲ့နေရာမှာလည်းတိကျမှန်ကန်မှုရှိဖို့လိုအပ်တဲ့အတွက်ပါရှင်းနှစ်စာမှာသကောင်စည်းင်းကောက်ဖို့စီစဉ်နေတယ်လို့လည်းကျွန်တော်တို့နားလည်ထားပါတယ်အဲ့ဒီမှာလည်းလာရောက်လေ့လာခွင့်ပြုဖို့ကျွန်တော်တို့လိုလားပါတယ
်ရွေးကောက်ပွဲနဲ့ဆိုင်တဲ့ပြောဆိုမှုတွေကတော့သူဖွဲ့ထားတဲ့ကာတာစင်တာကိုကိုစားပြုပြောဆိုခြင်းဖြစ်တယ်လို့ဆိုပါတယ်ကာတာစင်တာအနေနဲ့နိုင်ငံတကာရွေးကောက်ပွဲပေါင်း94ခုကိုစောင့်ကြည့်သူအဖြစ်တော်ရောက်လိလထားဖို့ပြီးဖြစ်တာကြောင့်သူတို့မှာအဲ့ဒီအတွေ့အကြုံအများပြရှိတယ်လို့ဆိုပါတယ်အဖွဲ့ဝင်12ဦးနဲ့ဖွဲ့စည်းထားတဲ့ The Elders အဖွဲ့ဟာကမ္ဘာတစ်လောကငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးနဲ့ လူ့အခွင့်အရေးအခြေအနေတွေကိုတိုးတက်မြင့်မားဖို့အတွက်နိုင်ငံအသီးသီးကခေါင်းဆောင်ဟောင်းတွေအထင်ကျပုဂ္ဂိုလ်တွေနိုဘယ်ညဉ့်ဉာဉ်ရေးဆုရှင်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။သူတို့ဖွဲ့ဟာမြန်မာနိုင်ငံကိုစက်တင်ဘာလ24ရက်နေ့ကရောက်ရှိလာတာဖြစ်ပါတယ်။သူတို့ဒီကနေ့မြန်မာနိုင်ငံကပြန်လည်မထွက်ခွာခင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနေအိမ်မှာတွားရောက်တွေ့ဆုံမယ်လို့သိရပါတယ်ခင်ဗျာ။